မေဂန်သမ္မတသစ်ဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာဒီကနေ့ဝါရှင်တန် DC မြို့တော်မှာကျန်းသစ်စာကျင်းဆိုမှာဖြစ်ပါတယ်။ဒါဆိုရင်အမေရိကန်မှာ1890ပြည့်နှစ်လွန်နောက်ပိုင်းတက်တန်းနှစ်ကြိမ်ဇက်တိုင်မဟုတ်ဘဲနဲ့နောက်တစ်ကြိမ်သမ္မတတာဝန်ထမ်းဆောင်မဲ့ပရမအဆုံးသမ္မတဖြစ်လဲသမိုင်းဝင်မှာဖြစ်ပါတယ်။သမ္မတတက်တန်းတစ်ကြိမ်တာဝန်ယူပြီးအနားယူမဲ့အသက်82နှစ်အရွယ်သမ္မတဂျိုးဘိုင်နန်နေရာမှာဆက်ခံဖို့အတွက်အသက်88နှစ်အရွယ်ရွေးကောက်ခံသမ္မတထရန့်ကျန်းသစ်စာကျင်းဆိုတဲ့အခမ်းအနားကိုတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရုံမြင့်တန်ကြားကနေကြည့်ရှုကြလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ရာသီဥတုဆိုးဝါးနေတဲ့အတွက်ကြောင့်လွှတ်တော်အပြင်ဘက်မှစီစဉ်ထားတဲ့ကျန်းသစ်စာကျင်းဆိုပွဲကိုအတွင်းမှာကျင်းပဖို့စီစဉ်ခဲ့ရတာကြောင့်အခမ်းအနားကိုကြည့်ဖို့လက်မှတ်ဝယ်ထားသူ2သိန်းခွဲလောက်မှာ600လောက်သာခွင့်ပြုတော်မှာဖြစ်ပါတယ်။လွှတ်တော်နဲ့သမ္မတအင်ဂျီရောဂျာပန်ဆယ်ဗေးနီးယား Avenue လမ်းမတစ်လျှောက်မှာ TY တွေခြိတက်ပွဲတွေသမ္မတနဲ့သမ္မတဂရိုလူလမ်းလျှောက်မဲ့အစီအစဉ်တွေကိုပါဖျက်သိမ်းလိုက်ရတာပါ။ရွေးကောက်ခံသမ္မတထရမ့်ကတော့လွန်ခဲ့တဲ့၄နှစ်အမေရိကန်ထွေထွေကြဆင်းမှုတွေကိုကလကချပြီးတော့နေသစ်တွေကိုစတင်တော့မှာဖြစ်တယ်လို့မနေ့တုန်းကပဲပြောဆိုထားပါတယ်။ရွေးကောက်ပွဲမွေးဆွဲချိန်ကပြောခဲ့တဲ့အတိုင်းသမ္မတတာဝန်ဆယူတာနဲ့သမ္မတဘိုင်နန်လက်ထက်ကမူဝါဒတွေကိုပြောင်းလဲတာ၊တရားမဝင်နိုင်ငံတွေနေထိုင်သူတွေကိုနှင်ထုတ်တာတွေအပါအဝင်အပြောင်းလဲတွေအတွက်သမ္မတအာဏာနဲ့အမိန့်တွေထုတ်ပြန်မယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တရုတ်၊ကနေဒါ၊မက္ကဆီကိုနိုင်ငံတွေကနေသွင်းကုန်တွေအပေါ်မှာလည်းအခွင့်အရေးတိုးမြှင့်ကောက်ခံမယ်လို့ရွေးကောက်ခံသမ္မတထရန့်ကပြောထားပါတယ်ရှင်။